American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ American နိုင်ငံရဲ့ဝန်ကြီး Mike Pompeo က Iowa ပြည်နယ်မှာမကြသေးခင်ကဘာသာရေးလွတ်လပ်ခွင့်ကြောင်းပြောကြတာမှာဘာသာရေးလွတ်လပ်ခွင့်ဟာကျွန်ုပ်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာဖော်ပြထားတဲ့ပထမဆုံးလွတ်လပ်ခွင့်ကြီးဖြစ်တယ်လို့ပြောကြလိုက်ပြီးကျွန်တော်တို့အစိုးရကိုလမ်းပြပေးနေတဲ့အဲ့ဒီမွေးရပါအခွင့်အရေးကိုအထူးလေးစားပါတယ်လို့ပြောပါတယ်။နိုင်ငံများပြားမှာဘာသာရေးရလွတ်လပ်ခွင့်ဟာချင်းချောက်ခံနေရတာပါဝန်ကြီးပုံပေယောကပဲကဘာတခွန်းလူ9ဦးမှာ4ဦးကဒီဘာသာရေးလွတ်လပ်ခွင့်အပြည့်အဝမခံစားကြရဘူးလို့ပြောပါတယ်မိမိတို့ရဲ့ယုံကြည်ချက်ကိုလွတ်လပ်စွာအသုံးချလူတွေရဲ့ဘဝတွေတိုးတက်လာစေဖို့အတွက်အမေရိကန်ပြည်ထောင်စုဟာအဲ့ဒီအခြေခံအခွင့်အရေးတွေချိုးဖောက်တဲ့နိုင်ငံတွေကိုပေါ်ထုတ်ပြောဆိုနေတာပါဝင်နီလန်ပေါင်းစုံကိုအသုံးပြုနေပါတယ်ဝန်ကြီးပုံပေယောက
We've called out China's war on faith it's mass detention of Uyghurs it'sGodless decisions to
report. ဒီနိုင်ငံဟာသက်ဝင်ယုံကြည်ကမ်းရှမ်းမှုပေါ်စစ်စင်ရေးလုပ်နေတယ်လို့ကျွန်တော်တို့ကြဲကြဲလောင်လောင်ပြောထားပါတယ်။ဝီဂါလူမျိုးတွေကိုအစုလိုက်ဖမ်းဆီးထိန်းသိမ်းနေတာတွေခရစ်စတန်ဖျားကြောင်းတွေမှာပြည်ညတ်တော်ဆယ်ပါးပေါ်ပြထားတာကိုအထွေထွေတွင်ရမှုရှိရဲ့ဇကားတွေနဲ့အစားထုတ်ဖို့ဖျားတရားမဲ့ဆုံးဖြတ်နေတာတွေကိုအများသိအောင်ထုတ်ဖော်ပြောဆိုခဲ့ပါတယ်လို့ပြောသွားတာပါ။လွန်ခဲ့တဲ့နှစ်နှစ်အတွင်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနအနေနဲ့ဘာသာရေးလွတ်လပ်ခွင့်မြင့်တင်ပေးဖို့ဝန်ကြီးဆင့်ဘာသာရေးဆွေးနွေးပွဲနှစ်ခုကျင်းပပေးခဲ့ပါတယ်။အဲ့ဒီမှာဘာသာရေးလွတ်လပ်ခွင့်ရဲ့အခြေခံအခွင့်အရေးတွေကိုကာကွယ်ပေးဖို့မျှော်မှန်းချက်နဲ့ကမ္ဘာတစ်ဝန်းကနိုင်ငံခေါင်းဆောင်တွေနဲ့ဘာသာရေးခေါင်းဆောင်တွေစုဝေးတက်ရောက်ခဲ့ကြပါတယ်။အမေရိကန်နိုင်ငံအနေနဲ့ကမ္ဘာတစ်ဝန်းကပြည်သူတွေရဲ့အခြေခံလွတ်လပ်မှုတွေကိုကာကွယ်ပေးဖို့အလေးနဲ့တန်တိထံချထားပါတယ်။ဝန်ကြီးပွန်ပီယိုကပဲဒီတန်တိထံကနိုင်ငံကိုတည်ထောင်ခဲ့ကြတဲ့ပြည်သူ့ကာကြီးတွေရဲ့ဂုဏ်ယူခဲ့တဲ့သမိုင်းတွေလည်းဖြစ်တယ်သူတို့အနေနဲ့လွတ်လပ်ရေးကြေညာစာတမ်းနဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာပါတဲ့တီးခြားခွဲထုတ်လို့မရတဲ့မိုးရပါသက်သက်မှမဲ့ရပ်ပိုင်ခွင့်တွေကိုအမေရိကန်ပြည်သူတွေအတွက်အာမခံနိုင်မဲ့တန်တိထံအပေါ်မှာအမေရိကန်နိုင်ငံကိုထူထောင်ခဲ့တာပါလို့ဆက်ပြောခဲ့ပါသေးတယ်။ဝန်ကြီးပွန်ပီယိုကပဲကျွန်တော်တို့ရဲ့နိုင်ငံခြားရေးမူဝါဒကိုအဲ့ဒီခံယူချက်ပေါ်မှာအခြေခံရမယ်လို့လည်းကြေညာခဲ့ပါတယ်။ဒါအပြင်ဒီတန်တိထံကြောင့်ပဲကျွန်တော်တို့ဟာကမ္ဘာပေါ်မှာလွတ်လပ်မှုအတွက်တောက်ပတဲ့ရှေ့ဆောင်လမ်းပြချက်ဖြစ်ရည်တည်နိုင်တယ်ကျွန်တော်တို့နိုင်ငံခြားရေးမူဝါဒအင်တော်ကြီးကိုလည်းမာကျော်တဲ့ကြောက်ဆိုင်လိုခိုင်မာတဲ့ကျွန်တော်တို့နိုင်ငံထူထောင်ခဲ့ခြင်းကအခြေခံခဲ့တဲ့ဒီစံနှုန်းတွေပေါ်မှာတည်ဆောက်ထားတာပါလို့သူကဆက်ပြောခဲ့ပါတယ
်။ American Soya ရဲ့သဘောထားမြင်အဖို့ကိုတင်ပြလို့ပြပါပြီ။